Ukraine ရှိပိုင်း Donetsk ဒေသကိုတိုးချက်စစ်ဆင်ဖို့ရုရှားတပ်တွေကပြင်ဆင်နေတဲ့အချိန်မှာပဲတောင်ပိုင်းကစစ်ကမ်းမြို့ Mariupol မြို့ကိုထိန်းချုပ်နိုင်အောင်လဲကြိုးစားနေကြတယ်လို့ Ukraine ကအင်္ဂါနေ့ကပြောလိုက်ပါတယ်။ရုရှားသမ္မတပူတင်နဲ့မနေ့ကတွေ့ဆုံခဲ့တဲ့ Austrian ဝန်ကြီးချုပ် Karl D. Hammer ကလည်းအကောင့်ပဲပြောစရာသူ့မှာမရှိပါဘူးလို့ဆိုလိုက်ပြီးရုရှားက Ukraine အရှေ့ပိုင်းကိုထိုးစစ်ကြီးကြီးမားမားဆင်နွှဲဖို့ပြင်ဆင်နေပါတယ်လို့ပြောပါတယ်။ Ukraine အရှေ့ပိုင်းမှာလာမယ့်နှစ်ပတ်သုံးပတ်တွင်တိုက်ပွဲတွေပြင်းထန်လာလိုက်တယ်လို့ပြည်ထောင်စုဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ Donetsk ဒေသကရုရှားလိုလားတဲ့လက်နက်ကိုင်တပ်ဖွဲ့ဝင်တယောက်ပြောဆိုချက်ကိုကိုးကားပြီး Mariupol မြို့မှာရုရှားတပ်တွေဟာဓာတ်ထုလက်နက်ကိုအသုံးပြုကောင်းပြုခဲ့တယ်လို့ Ukraine သမ္မတ Volodymyr Zelensky ကတင်းလာနေနောက်ပိုင်းမှာပြောကြားပါတယ်။အဒီလိုအတိမပြုတ်နိုင်တဲ့သတင်းတွေရရှိခဲ့ပြီးမိတ်ဆွေတွေနဲ့အသေးစိတ်စမ်းသပ်နေပါတယ်လို့ပြည်ထောင်နိုင်ငံခြားရေးဝန်ကြီး Liz Truss ကဆိုပါတယ်။အဒီသတင်းဟုတ်ခဲ့ရင်အလုံးမင်းစိုးရိမ်ရကောင်းတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ John Kirby ကပြောပါတယ်။ Mariupol မြို့ကိုတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်အရသာပြည်သူ1000ကျော်သေဆုံးခဲ့တယ်လို့မြို့တော်ဝင် Vadim Boychenko ကပြောပါတယ်။ဒီချိန်မှာပဲဆွီဒင်နဲ့ဖင်လန်နိုင်ငံတွေကို NATO အဖွဲ့မဝင်ကြဖို့ရုရှားကတရီပေးလိုက်ပါတယ်။ယူကရိန်းကိုတိုက်ခဲ့တာ48ရက်အကြာမှာရုရှားကဒုံးကျည်1500ပြစ်ခတ်ခဲ့ပြီးဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတဦးကပြောပါတယ်။ရုရှားတူးကျော်စစ်ကြောင့်နေအိမ်စွတ်ခွာထွက်ပြေးရသူပေါင်း12000ကျော်ရှိနေပါပြီလို့ကုလသမဂ္ဂဆိုပါတယ်။